လူတရားတမှုရဲ့အစေခံကိုယေရှုဖျားရှင်ကယောဂါပျောက်ကင်းစေတဲ့အကြောင်းဧဝံဂေလိကျမ်းစာကိုကြားသိကြရတယ်။အဒ္ဝိတုကာလမှာကျွန်တော်တို့ကိုယ်ကိုကျွန်တော်တို့ပြင်ဆင်ရနိုင်အထောက်အကူဖြစ်စေမဲ့ဥပမာပေးမှုလေးတွေတွေ့ရတယ်။လူတရားတမှုရဲ့နှိမ်ချခြင်းလူတရားတမှုရဲ့နှိမ်ချခြင်းကသူ့ရဲ့အစေခံအားကုသခြင်းကိုရရှိစေပါတယ်။ယူရိုရဲ့နယ်မြေကိုကျူးကျော်ဝင်ရောက်အုပ်ချုပ်နေသူများထဲမှာတူကယူတယောက်ဖြစ်တဲ့ယေရှုဖျားရှင်ကိုသခင်လို့ခေါ်တယ်။ယူတယောက်ဖြစ်တဲ့ယေရှုဖျားရှင်ကိုတောင်းလျှောက်တယ်။ငါကမင်းအာနာဇက်အောက်မှာနေတဲ့သူလက်အောက်မှာရှိတဲ့စစ်သားတူကိုတွားခိုင်းဖို့အမိန့်ပေးလို့ရတဲ့သူလာဖို့လည်းအမိန့်ပေးလို့ရတဲ့သူလို့အာနာမပြလိမ့်ဘူး။အကျွန်ုပ်ဤအိမ်မိုးအောက်သို့ကိုယ်တော်ကြွဝင်တော်မူခြင်းကိုအကျွန်ုပ်မထိုက်တန်ပါလို့သူ့ရဲ့မထိုက်တန်မှုကိုဖော်ပြခဲ့တယ်။သူ့ရဲ့အစေခံပြန်ချမလာဖို့ထားရှိတဲ့သူ့ရဲ့နှိမ်ချခြင်းဖော်ပြတဲ့မထိုက်တန်မှုတို့အပြင်တွေ့ရတာကအစေခံပေါ်မှာထားတဲ့သူ့ရဲ့မေတ္တာတရားပဲဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့လူတရားတမှုရဲ့ကြီးမားတဲ့ယုံကြည်ခြင်းဖြစ်တယ်။တခုမြတာအမိတ်ရှိတော်မူပါလင်အကျွန်ုပ်ဤအစေခံသည့်ယောဂါပျောက်ကင်းပါလိမ့်မည်သူရဲ့မထိုက်တန်မှုကြောင့်ကိုတော်ရှင်ကြွလာเสียမလိုဘူးသူရဲ့ယုံကြည်ခြင်းကကိုတော်ရှင်တခုမြတာမိတ်တော်မူတာနဲ့သူရဲ့အစေခံပျောက်ကင်းပါလူတရားတမှုရဲ့နှိမ်ချခြင်းမထိုက်တန်မှုမေတ္တာတရားနဲ့ယုံကြည်ခြင်းရှိမှုတို့သည်ကျွန်တော်တို့အတွက်ပုံတက်သေးကောင်းများဖြစ်ပါတယ်ယေရှုဖျားရှင်ရဲ့ကြီးမြတ်လှသောတကိုးတော်သည်လည်းကျွန်တော်တို့ရဲ့မကြမ်းမမာဖြစ်နေမှုကိုကုသပေးပါလိမ့်မယ်ဒီလိုအားလုံးကိုဖျားသခင်ကောင်းချီးပေးပါစေ